ဟောင်ကောင်မှာအစိုးရစန့်ကျင်ဆန္ဒပြမှုတွေကိုပြည်တင်ကထောက်ခံလိုက်တာဟာထင်းထင်းပေါ်ပေါ်ကြားဝင်နှောက်ယှက်တာဖြစ်တဲ့ကြောင့်တရုတ်အစိုးရကဆွတ်ဆွဲပါတယ်။ပြည်တင်ကလည်းဟောင်ကောင်ကိုလွှဲပြောင်းပေးတင်ကနှစ်နိုင်ငံသားသဘောတူထားတဲ့အချက်တွေကိုဖောက်ပြက်ရင်းကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်နေရရလိမ့်မယ်လို့တရုတ်အစိုးရကိုသတိပေးပါတယ်။ဒီမိုကရေစီရေးထောက်ခံသူတွေကတော့ဟောင်ကောင်လူလူလွတ်လပ်အောင်လုပ်ပေးဖို့ပြည်တင်မှာတာဝန်ရှိသလိုတရားဝင်လည်းလုပ်နိုင်တဲ့အတွက်အခုထပ်ပိုပြီးပြည်တင်ဘက်ကဆောင်ရွက်ပေးဖို့တိုက်တွန်းကြပါတယ်။Henry Rushway ရဲ့သတင်းစာကိုဒေါက်ဖင်မျိုးသက်ကပြောပြမှာပါရှင်
။ဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောင်ဗြိတိန်ပြန်လည်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်ဖြစ်တဲ့ဒီနှစ်ထဲမှာအကြမ်းဖက်ဆန္ဒပြမှုတွေနဲ့အတူနှစ်ပတ်လည်နေ့ကြောက်တဲ့တင်းလာနေကတော့တရုတ်အုပ်ချုပ်မှုကိုမကျေနပ်ကြောင်းဒေသခံတွေကထင်ထင်ရှားရှားပြသကြေကြတာပါ။ဟောင်ကောင်မှာပြစ်မှုကျူးလွန်သူလို့တန်လျက်ရှိသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းခွင့်ပြုမဲ့ဥပဒေတရားပြဋ္ဌာန်းဖို့အာဏာပိုင်တွေကကြိုးစားလာတဲ့အတွက်ဟောင်ကောင်တလားဆန္ဒပြမှုတွေဖြစ်ပေါ်ကြတာပါဒီလိုဥပဒေမျိုးပြဋ္ဌာန်းဖို့လုပ်တာဟာဟောင်ကောင်ကိုလွှဲပြောင်းပေးခြင်းကချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်ကြောင်းဗြိတိသျှနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကအင်္ဂါနေ့မှာတရိပ်ပေးလိုက်ပါတယ
် The UK signed an internationally binding legal agreement in 1984
တနင်္ဂနွေနေ့နှမျိုးနဲ့ဝန်ထုတ်ဖို့ရှိတဲ့နိုင်ငံတကာလိုက်နာရမယ့်သဘောတူညီချက်တရက်ကို1984ခုနှစ်မှာဗြိတိန်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒါဟာဟောင်ကောင်လူထုအတွက်အခြေခံလွတ်လပ်ခွင့်တွေပေးထားတာဖြစ်ပါတယ်ကျွန်တော်တို့ကဒီသဘောတူညီချက်အတိုင်းအပြည့်အဝရပ်တည်မှာဖြစ်သလိုဟောင်ကောင်လူထုဘက်ကလည်းအပြည့်အဝရပ်တည်မှာပါတကယ်လို့တရုတ်ဘက်ကဒီနိုင်ငံတကာတရားဝင်သဘောတူညီချက်ကိုမလိုက်နာဘူးဆိုရင်ကြီးမားတဲ့အကျိုးဆက်တွေကြုံရမှာပါ
ဗြိတိန်ရဲ့အခုလိုပြောဆိုချက်အတွက်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂျန်ရှောင်းကဗိုလ်တပုနေမှာပဲပြန်လဲတုံ့ပြန်လိုက်ပါတယ
်။ယင်းကောင်တုံ့မှုတုံ့ကျူရီဆို
ဗြိတိန်ဟာဟောင်ကောင်ကိုနေရာတိုင်းမှာအစာကွယ်ပြီးနေနေမှာနေနေဆိုရင်ဒါဟာခံယူမှုလဲမှာတာတက်တက်ပါပဲလို့မန်ဒရင်းဘာသာနဲ့ပြောတော့တာပါ။ဒါအပြင်ဟောင်ကောင်ကိုဗြိတိရှ်တွေအုပ်စိုးနေတဲ့အချိန်တုန်းကရောဒီမိုကရေစီပြောဆိုမှုတွေရှိသလားလို့မစ္စတာဟန်ကိုမေးချင်ကြောင်းနဲ့အဲ့ဒီအချိန်တုန်းကဟောင်ကောင်သားတွေအနေနဲ့ဆန္ဒပြခွင့်တော့မရှိဘူးလို့ပြောသွားတာပါအခုဖြစ်ရဟာတရုတ်အစိုးရအတွက်တရုတ်ဗြိတိန်ဆက်ဆံရေးတယ်မှာတော့ပဲဒီလေပို့ပြီးကျေပြတ်မှုရှိနေတယ်လို့လန်ဒန်တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူပေါမောက်ခစတီဗ်ဆန်ကပြောပါတယ
် The key issue here really is not only about our obligations to Hong Kong
ဒီနေရာမှာအဓိကပြဿနာကဟောင်ကောင်နဲ့ပတ်သက်ပြီးဗြိတိန်ကလှုပ်ဆောင်ပေးရမယ့်တာဝန်ဝတ္တရားမဟုတ်ပါဘူးနိုင်ငံကသဘောတူညီချက်တွေကိုတရုတ်ကဘယ်လိုလိုက်နာဆောင်ရွက်တယ်ဆိုတာပ
ါ1998ခုနှစ်ကဟောင်ကောင်ကိုတရုတ်လက်လွှဲပြောင်းပေးလိုက်တာဟာဗြိတိရှ်အုပ်ချုပ်မှုလုံးဝအပြစ်တက်သွားပြီလို့အများကရှုံ့နေကြပါတယ်အဲ့ဒီအချိန်ကဟောင်ကောင်မှာဗြိတိရှ်အုပ်ချုပ်ရေးအမှုဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ခရစ်စ်ပက်တန်ကတော့ဗြိတိန်အနေနဲ့ရုရဲပို့ပြီးလှုပ်ဆောင်ပေးဖို့လိုလားတယ်လို့ပြောပါတယ
် We should have a sense of honor about Hong KongAnd we should have a specific sense of our obligation. ဟောင်ကောင်နဲ့ပတ်သက်ပြီးကျွန်တော်တို့ကဂေါ်ယူတင်တယ်လို့
ဟောင်ကောင်သားတူချင်းစီအတွက်ကျွန်တော်တို့မှာတာဝန်ရှိတယ်ဆိုတဲ့အသည့်ရှိတယ်ပါတယ်။ဆိုလိုချင်တာကအဲ့ဒီမှာဖြစ်ပျက်နေတာတွေအတွက်ထုတ်ဖော်ပြောဆိုရမယ်ဆိုတဲ့အတိတ်ပဲပါ
။ဒါပေမဲ့ Britain EU ကနေခွဲထွက်တဲ့ကိစ္စရှိနေတာကြောင့် Britain နိုင်ငံအတွက်ရွေးချယ်စရာကအကန့်အသတ်ဖြစ်နေတယ်လို့ပမောက်ခ Steve Sun ကပြောပါတယ
်။ China is a rising power
တရုတ်ကအင်အားကြီးထွားလာနေတာဖြစ်ပြီးဒုတိယအင်အားအကြီးဆုံးဖြစ်ဖို့အလားအလာရှိနေပါတယ်။ဒီအချိန်မှာဗြိတိန်ကတော့သူ့အနာဂတ်တောင်မရေရာတဲ့အနေအထားဖြစ်နေတာပါ။ဒါကြောင့်အခုလိုအချိန်မျိုးမှာတရုတ်နဲ့ဘယ်အငင်းပွားမှုမျိုးကိုမဆိုဖြေရှင်းဖို့ကြိုးစားရမှာဗြိတိန်ရဲ့အနေအထားကတရုတ်လောက်မကောင်းပါဘူး
။တရုတ်ဆိုရကတော့ဆန္ဒပြမှုတွေဟာပြည်ရင်းရေးတစ်ခုပဲဖြစ်ပြီးဒါကိုဝင်ရောက်ဆောက်ရှက်ဖို့အတွက်ပြည်ပဒေသနိုင်ငံကပဲဖြစ်ဖြစ်ကြိုးစားမယ်ဆိုရင်အောင်မြင်မှာမဟုတ်ဘူးလို့ပြောပါတယ်။